လာမယ့်ရက်တွေအတွင်းထုတ်ပြန်နိုင်ဖို့ရှိတဲ့အမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကို ပြန်လည်ပြင်ဆင်နေစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်အနေနဲ့သူကနဦးထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမိန့်ကိုဆက်လက်ခုခံကာကွယ်သွားနိုင်တဲ့အကြောင်းဒုသမ္မတမိုက်ပန့်စ်ကဖုတ်ထိုးနေ့ကCBS ရုပ်သံနဲ့This Morning အစီအစဉ်မှာပြောကြားခဲ့ပါတယ်။အီရန်လီဘီယာဆိုမာလီယာဆူဒန်စီးရီးယားနဲ့ယမန်နိုင်ငံတွေကလူတွေကိုယာယီအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့သမ သည်များအစီအစဉ်လဲပါဝင်တာဖြစ်ပါတယ်ဒီအမိန့်ပေါ်အမေရိကန်တရားရုံးနေမှာအမှုပေါင်း၂000ကျော်တင်သွင်းကြတာရှိပေမဲ့အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဆိုင်းငံ့ခြင်းခံခဲ့ရတာဖြစ်ပါတယ်။ကနဦးအမေအရာ Green Card လို့ခေါ်တဲ့အမေရိကန်မှာအများအားနေထိုင်ခွင့်ကပ်ပြားတွေကင်ဆောင်ထားသူတွေအပါအဝင်ခီးတဲ့အများပြားဟာအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ယာယီတားဆီးခြင်းခံခဲ့ရတဲ့အတွေ့အခြေအနေတွေကမောက်ကမဖြစ်ခဲ့ရပါတယ်။